ီပါထက်မှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာကပ်ဘေးအလွန်စီးပွားရေးနလန်ထားရေးကိုထိုင်းနိုင်ငံဝန်ကြီးချုပ်ကအဓိကထားဆွေးနွေးမှာဖြစ်ပါတယ်။မေလ12ရက်23ရက်မှာကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဝန်ကြီးချုပ်တက်ရောက်တာကြောင့်အာဆီယံရဲ့စီးပွားရေးကိုပြန်နလန်ထတိုးတက်စေလိမ့်မယ်လို့ထိုင်းနိုင်ငံအစိုးရပြောရေးဆိုခွင့်ရှိသူတနခေါဝမ်ဘူကွန်ချာနာကတင်းကွန်နေနေကပြောကြောင်းထိုင်းနိုင်ငံအခြေစိုက် The Nation သတင်းစာကြီးကဆိုပါတယ်။လူကိုယ်တိုင်တက်ရောက်ကြမဲ့ဒီထိပ်သီးအစည်းအဝေးမှာအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်တဲနဲ့ရုရှား Ukraine စစ်ပွဲတွေအကြောင်းနဲ့ပါဝင်မှာဖြစ်ပါလေ။တောင်တရုတ်ပင်လယ်ပြင်ကိစ္စလည်းဆွေးနွေးရမှာပါလာစရာအကြောင်းရှိတယ်လို့ယူဆကြပါတယ်။မြန်မာကြက်တဲကိုဖြည့်ရှင်းဖို့အတွက်အချက်၅ချက်ပါသဘောတူညီချက်ကိုအာဆီယံကချမှတ်ခဲ့ပေမဲ့တိုးတက်မှုမရရှိခဲ့တာကြောင့်မြန်မာကြက်တဲကိုဖြည့်ရှင်းရမှာအာဆီယံကဘိုးကျမဖြစ်တယ်ဆိုတဲ့အမြင်ကိုဆက်လက်ဆွဲကပ်ရေးအပေါ်ချိန်ချောက်လာတယ်လို့ Nation သတင်းစာကပြောပါတယ်။ကိုဗစ်ကပ်ရင်ဆိုင်ရေးအတွက်အမေရိကန်ကအာဆီယံကိုအမေရိကန်ဒေါ်လာတန်း100ကျော်နဲ့ကာကွယ်ဆေးအလုံးပေါင်း90သန်းကူညီခဲ့ပါတယ်။ဒီအစည်းအဝေးဟာအမေရိကန်အာဆီယံဆက်ဆက်ရေး45နှစ်မြောက်လည်ဖြစ်ပါတယ်။